ဒီနေ့မှလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကေသီရဲ့နုပြိုသက်တာအတုယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတုယူစရာအစီအစဉ်မှာစက္ကူကိုစတင်တည်ထင်ခဲ့တဲ့သူရဲ့အကြောင်းကိုပြောပြချင်ပါတယ်ဘဝတုဒ္ဒဖြစ်ပွဲမှတ်သားနိုင်ကြပါစေကိုယ်ကိုစပြီးတီထွင်ခဲ့တဲ့သူကိုသိတဲ့သူရှိသလိုမသိတဲ့သူလည်းရှိခြင်းရှိပါလိမ့်မယ်။ရှေးမှတ်တမ်းများရှေးလူကြီးများရဲ့အားဖြင့်သာပထမဆုံးတီထွင်ထုတ်လုပ်လမ်းပြခဲ့သူများရဲ့အကြောင်းကိုသိခွင့်ရကြပါတယ်။လူတယောက်ရဲ့အုံနောက်ဉာဏ်ဖြင့်လက်လန်းမီတဲ့အရာများကိုတီထွင်ခွင့်ရခဲ့ပါတယ်။စက္ကူစတင်တီထွင်တဲ့သူဟာ silent ဆိုတဲ့ပုံကိုဖြစ်ကြောင်းဒေါက်တာတန်းထွန်းရေးတဲ့ကြော်စွာတရားမှာတွေ့ရပါတယ်။ဒီလိုဖော်ပြမှုအားဖြင့်သာကျမတို့သိခွင့်ရကြပါတယ်။ဒါကြောင့်တတရှင်တို့ကိုလည်းသိစေခြင်းနဲ့အတွက်အခုလိုဖော်ပြခြင်းပဲဖြစ်ပါတယ်။ဒါပေမဲ့ silent ဆိုတဲ့သူရဲ့အကြောင်းကိုတမိုင်းမှတ်တမ်းများမှာသိမတွေ့ရပါဘူး။တစ်စိချာချာသူတေသနာလုပ်တော့သူဟာတရုတ်နန်းတွင်သားအရာရှိတူဖြစ်တာကိုတွေ့ရပါတယ်။ခရစ်နှစ်105လောက်မှာအေဂိဟော့တီကိုစက္ကူနမူနာတွေဆက်တာဘူးတယ်လို့သိခဲ့ရပါတယ်။ဒါကိုဗမာတွေ့ရလဲဆိုရင်ဟန်မင်းဆက်မင်းသုံးရာဇဝင်ထဲမှာသူ့ရဲ့တီထွင်ချက်ကိုအပိုအလိုအညာအလိုက်မပါဘဲရိုးရိုးဖြောင်းဖြောင်းရေးထားတာကိုတွေ့ရပါတယ်။ဆိုင်လန်ရဲ့ဘဝဇလန်းကိုတော့သိမသိရပါဘူး။တရုတ်မှတ်တမ်းအရတော့သူဟာမိမဆိုးတယောက်ဖြစ်တယ်လို့တွေ့ရပါတယ်။အေဂိမင်းမြတ်ကသူ့ရဲ့တီထွင်ချက်ကိုနှစ်သက်မြတ်နိုးပြီးသူ့ကိုယာရူးတိုးပေးလိုက်ပါတယ်။ဘွဲတက်ပေးတယ်။ဒါနဲ့သူဟာလူချမ်းသာတယောက်ဖြစ်သွားခဲ့ပါတယ်။ဒါပေမဲ့နန်းတွင်လှုပ်ကြံမှုမှာပါတယ်ဆိုပြီးပထုတ်လိုက်လို့တိမ်မြုပ်သွားခဲ့ရပါတယ်။တရုတ်မှတ်တမ်းထဲမှာတော့သူ့ရဲ့ဂုံတိတ်ခါကြဆင်းခဲ့ရလို့ရေကောင်းကောင်းချိုးအဝတ်ကောင်းကောင်းဝတ်ပြီးအစိတ်တောက်သေးသွားတယ်လို့ဖော်ပြထားတာကိုတွေ့ရပါတယ်။တရုတ်နိုင်ငံအနှံ့အပြားမှာစက္ကူကိုခရစ်200စုနှစ်တွင်းမှာပဲအသုံးပြုခဲ့ကြတဲ့အပြင်ရာစုနှစ်အနည်းငယ်အတွင်းမှာပဲတရုတ်ကတခြားအာရှနိုင်ငံတွေကိုပါစက္ကူတင်ဖို့ရောင်းချခဲ့ပါတယ်။စက္ကူလုံနည်းကိုသူတစ်ပါးမသိအောင်လျော့ဝှက်ထားခဲ့ကြတယ်။ခရစ်နှစ်958မှာစက္ကူလုတ်တက်တဲ့တရုတ်တွေကိုအာရတ်ကဖမ်းသွားပြီးမကြခင်မှာပဲစမန်ခန်နဲ့ဘက်ဂရက်မှာစက္ကူပြုတ်လုလာကြတာကိုတွေ့ရပါတယ်။အာရက်လောကမှာစက္ကူလုတ်တဲ့နည်းပညာတစ်ဖြည်းဖြည်းပြန့်နှံ့ပြီးဂူတင်ဘက်ကခက်စာပုံနှိပ်စက္ကူတီထွင်တဲ့အခါအနောက်နိုင်ငံတွေမှာတရေချက်ပေါ်စာရေးတဲ့အလစ်တိမ်ကောပြီးစက္ကူနဲ့မှတ်သားတဲ့အလစ်ရောက်ရှိလာခဲ့ရပါတယ်။အခုတော့စက္ကူသုံးတဲ့အလစ်ဟာတိတ်တွင်ကျယ်နေပြီဖြစ်လို့ဟိုးရင်စက္ကူမပေါ်ခင်ကဘလို့များနေပါလိမ့်မလဲလို့ဘသူမှမသိတွေးလို့လည်းမကြည့်ကြတော့ပါဘူး။တရုတ်နိုင်ငံမှာဆိုင်လန်မတီထွင်မီကစာအုပ်မရှိသေးပဲဝါးပေါ်မှာပဲရေးကြရတယ်။သိမ့်ရတာတိတ်ခက်ခဲပါတယ်။ဒါကြောင့်ကျန်းကန်တချို့ကိုပိုးပိဆပေါ်မှာရေးခဲ့ကြပါတယ်။အဲ့ဒါကြတော့ကုန်ကြစရိတ်များလို့အများမသုံးနိုင်ခဲ့ကြဘူး။အနောက်တိုင်းမှာတော့စက္ကူမပေါ်ခင်တရေပြားပေါ်မှာရေးခဲ့ကြပါတယ်။တိုးရေခွန်၊နွားကလေးရေခွန်ကိုအထူးပြုကျင်ပေးမှမင်းနဲ့ရေးလို့ရခဲ့ပါတယ်။တရေအစား Greek နဲ့ရောမအီဂျစ်မှာတော့ Papyrus လို့ခေါ်တဲ့ကျူပင်ကိုသုံးကြပါတယ်။သူလဲလောက်ရတာလက်ဝင်တယ်ဈေးကြီးပြီးရှားပါတာကိုတွေ့ရပါတယ်ဒီလိုနဲ့စက္ကူပြုတ်လုံနီးဟာကျေပြန့်လာခဲ့ရပါတယ်စက္ကူပြုတ်လုံနီးဟာတော်တော်ပဲခက်ခက်ခဲခဲရှိတယ်လို့သိရပါတယ်ဆိုင်လန်စက္ကူတီထွင်ပြီးနှစ်1000ကျော်မှဥရောပမှာစက္ကူပေါ်လာကြောင်းတွေ့ရတယ်ဆိုင်လန်တီထွင်ခဲ့တဲ့စက္ကူလုံနီးဟာအခုခေတ်စက္ကူလုံနီးနဲ့အခြေခံတူညီလျက်ရှိတာကိုတွေ့ရပါတယ်အစ်စ်တီထွင်ဖန်တီးသူတွေကြောင့်ကမ္ဘာလောကကြီးနဲ့လူတွေဟာတိုးတက်ပြောင်းလဲလာကြရပါတယ်အစ်စ်အစ်စ်တခုပေါ်လာတိုင်းတီထွင်တဲ့သူရှိတယ်ဆိုတဲ့သဘောတရားကိုနားလည်ရပါတယ်။ဘသူကစပြီးတီထွင်ခဲ့တာလဲဆိုတဲ့နောက်ကြောင်းကိုပြန်လဲရှာဖွေကြပါတယ်။ဒီစူလာလေးကိုမြင်နေတော့ကြာရတော့ချက်လဲစီးနေလို့ရမယ်တဟာလေးပြမြပေးတဲ့ဆူလန်ပဲဒီဆူလန်လေးကိုမြင်နေတော့ထားရင်တော့ကျင်ပြားရဲ့စီရင်နေမခံရမယ်ဘူပါရဲ့အချင်းလေးတွေပြားအတွက်တော့ကံချင်းလေးဆိုတဲ့တဲ့သူကုန်းတော့ချီးမွမ်းစကားလေးပြောတော့သူတွေပြား ို့နေထိုင်တဲ့ကဘာကြီးကိုရောလူတွေကိုရောပြုတ်လုတဲ့သူမရှိဘဲနဲ့မဖြစ်ပေါ်လာနိုင်ဘူးလို့ပြောဆလို့ရပါတယ်ဒီအကြောင်းလေးနဲ့ပတ်သက်ပြီးနှုတ်ကပတ်သမာကျမ်းတစ်ချက်ကိုဖော်ပြရမယ်ဆိုရင်အေဖက်ဩရာစာခန်းကြီးနှစ်အငယ်30မှာအဘဲကြောင့်နီဟူမူကငါတို့ဒီကောင်းသောအကျင့်တို့ကိုကျင့်ရမည်အကြောင်းယေရှုခရစ်၌ပြုပြင်၍ဖန်ဆင်းတော်မူရာဖြစ်ကြ၏ထိုကောင်းသောအကျင့်တို့၌ငါတို့ဒီကျင့်လေရမည်အကြောင်းဖျားသခင်သည်ငါတို့ကိုပြင်ဆင်တော်မူနှင့်မည်ဖျားသခင်ဟာကမ္ဘာလောကထဲမှာလူသားများကိုဖန်ဆင်းခဲ့ပြီးသားမကပဲလူသားများအဖြစ်ထဲမှာအသက်ရှင်နေကြတဲ့အခါမှာလဲသားတော်ယေရှုခရစ်တော်အားဖြင့်ပြန်လည်ပြုပြင်ဖန်ဆင်းခဲ့တယ်ဆိုတဲ့အကြောင်းဖော်ပြခြင်းပဲဖြစ်ပါတယ်ကောင်းတဲ့လုပ်များဟာကယ်တင်ခြင်းကိုမပေးနိုင်တော့လေကယ်တင်ခြင်းကိုရရှိတဲ့အခါမှာတော့အသက်တာဟာကောင်းတဲ့အလုပ်များနဲ့ပြည့်လာမှာဖြစ်တယ်။ဖျားသခင်ဟာလူကိုအသက်တာသစ်ပေးတဲ့အခါသူတို့ဟာအသက်တာသစ်နဲ့အသက်ရှင်ကြရမှာဖြစ်ပါတယ်။ဖန်ဆင်းခြင်းရဲ့သဘောတရားကိုပုံမသိနိုင်အောင်လေ့လာဆင်ခြင်နိုင်ပါတယ်။လွန်ခဲ့တဲ့ရာစုနှစ်အစောပိုင်းကဘဘူးဆရာကြီးဘော့ကလန်ဟာတောင်ပိုင်းဒါကိုတာပြည်နယ်မှာရှိတဲ့Black Town ကမ်းမာရံကြီးကိုစူးစိုက်ကြည့်ပြီးဘယ်သူမှမမြင်ရတဲ့ယူပါယုံကိုမြင်တွေ့ခံစားခဲ့ရပါတယ်။တောင်ဆောင်ကြောက်သားပြည်မှာအမေရိကန်သမ္မတကြီးများဖြစ်တဲ့ဂျော့ဝါရှင်တန်၊ Thomas Jefferson, Abraham Lincoln နဲ့ Theodore Roosevelt တို့ရဲ့မျက်နှာပုံလွှာများကိုဖောက်ထွင်းမြင်တွေ့ခဲ့ပါတယ်။ဘော့ကလန်ရဲ့အဖွဲ့ဟာတောင်ချီကနေအထက်ပေ900ကနေတွဲလောင်းချထားတဲ့ကျိုးပခက်ကြီးပေါ်မှာနေပြီးကြောက်သားပြင်ကိုစို့ဆောက်ဖြင့်ထွင်းခြင်းမှအစဒိုင်းနမိုက်နဲ့ဖောက်ခွဲခြင်းအထိ14နှစ်ကြာအချိန်ယူကာငါးတက်တိုက်မြမြင့်မာကြီးကျယ်တဲ့လူမျက်နာပုံများကိုဖော်ထုတ်ခဲ့ပါတယ်။ဘဘူးဆရာကြီးရဲ့အိမ်ကိုထိမ့်သိမ်းကြည့်ရှုရတဲ့အမျိုးသမီးဟာအလုတ်ခွင်ကိုမကြာခဏအလဲအပတ်သွားရင်အလုတ်သမားတယောက်ကိုမစ္စတာဘော့ကလန်ဟာအဲ့ဒီကြောက်သားထဲမှာမစ္စတာလင်ကွန်ရှိနေတာကိုဘယ်လိုလုပ်သိတာလဲလို့တချိန်မှာမေးခဲ့ဘူးကြောင်းဆိုခဲ့ပါတယ်။မှန်ပါတယ်။ तू ဘယ်လိုသိခဲ့ပါသလဲ။သူကင်တွယ်ထုလို့ရမယ်ကြောက်တောင်ကြီးထွင်းထုပုံဖော်လိုက်မယ်ဆိုရင်ဘလိုပုံသဏ္ဍာန်ဖြစ်ပေါ်လာမယ်ဆိုတာကိုအနုပညာမျက်စိဖြင့်ကြည့်တတ်တဲ့အတွက်ကြောင့်ပဲဖြစ်ပါတယ်။ဒီပကြီးပညာရှင်ကြီးရဲ့ပုံဖော်ထုလို့မှုကြောင့်ဒီကြောက်တောင်ကြီးမှာအယုတ်များထင်ပေါ်လာခဲ့ရပါတယ်။ဘုရားသခင်ဒီလဲထိုနည်းတိုင်းပင်ဖြစ်ပါတယ်။သူ့ရဲ့အနုပညာဉာဏ်မျက်စိဖြင့်လူကိုဖန်ဆင်းခဲ့ပါတယ်။ဘုရားရှင်ဟာဖန်ဆင်းခဲ့ပြီးဖြစ်တဲ့လူသားများဒုစရိုက်အပြစ်မှာတည်လျက်ရှိနေတဲ့ငါတို့ကိုချစ်တော်မူ၍ခရစ်တော်၌အသက်ရှင်သန်စေခဲ့ပါတယ်။ဒါဟာဖန်ဆင်းရှင်ဘုရားသခင်ရဲ့ချစ်ခြင်းမေတ္တာတော်ကြောင့်ပဲဖြစ်ပါတယ်။ဒါကိုအေဖက်ဩရာစာခန်းကြီးနှစ်အငယ်၄ကနေ၅မှာဘလို့ဖော်ပြထားလဲဆိုရင်ဖန်ဆင်းရှင်လူသားတဦးစီရဲ့အသက်တာမှာဂျေဇုတော်ကြောင့်ကယ်တင်ခြင်းသို့ရောက်ကြောင်းဖော်ပြထားတာကိုတွေ့ရပါတယ်။ Les Richard ဆိုသူတူဟာကလေးဘွားဟာအစမှာအသင်းတော်တွင်အရေးပါတဲ့အဓိကအစိတ်ပိုင်းတစ်ခုဖြစ်ခဲ့ပါတယ်။အရွယ်ရောက်လာတဲ့အချိန်မှာလဲ Sunday School ဆရာဖြစ်လာခဲ့ပါတယ်။သူ့ရဲ့ဖော်ရွေမှုတန့်ရှင်းတဲ့အသက်တာရှိမှုတို့ကြောင့်သူ့ကိုတရိထားမိတဲ့ဘသူမဆိုသူ့ကိုအသက်ရှင်သောခရိယန်တူလို့ခေါ်ဝေါ်သမုတ်ကြပါတယ်။အလောက်ကနေအနားယူပြီးတဲ့နောက် Les ဟာ Ruby ဆိုတဲ့သူနဲ့တိကျွမ်းခဲ့ပါတယ်။သူတို့နှစ်ဦးစလုံးဟာအိမ်နောက်ဘက်များမရှိကြတော့ပါဘူး။သူတို့ဟာယင်းနီကျွမ်းဝင်တဲ့မိတ်ဆွေများဖြစ်လာကြပြီးတနေ့မှာတော့ Ruby က Les ကိုမေးလိုက်ပါတယ်။ငါတသက်လုံးနေထိုင်ရမယ့်နေရာကိုငါသိတယ်။နေရောသိပြီလားလို့ပြောလိုက်ပါတယ်။အနှစ်80လုံးလုံးဖျားကြောင်တက်ခဲ့တော့လဲလက်စရအဖြေမှာငါမသေးချသေးဘူးလို့ဖြေခဲ့ပါတယ်။သူမျောလင့်ထားတာကတော့ကောင်းမှုများကိုမကောင်းမှုထက်ပိုပြီးလှုပ်ဆောင်နေတဲ့အတွက်ဖျားသခင်သူ့ကိုလက်ခံမှာပဲလို့တွေးထင်ထားပါတယ်။ဒါပေမဲ့ဒီကောင်းမှုများပင်လည်းစိတ်ချရမရမှန်းသူသိနေပါတယ်။တေချာရင်ပိုမကောင်းဘူးလားလို့ရူဘီကပြောလိုက်တဲ့အခါမှာလက်စ်ကထောက်ခံခဲ့ပါတယ်။ဒီလက်စ်ရဲ့တင်းအုပ်ဆရာကနေယောမအော်ရာစာခန်းကြီး30အငယ်6ကနေ30အေဖက်အော်ရာစာခန်းကြီး2အငယ်8ကနေ6အထိပါတဲ့ကြမ်းကြက်များကိုပြောပြတဲ့အခါမှာလက်စ်ဟာကယ်တင်ခြင်းနဲ့ပတ်သက်တဲ့စိတ်ချမှုကိုအံ့ဩဝမ်းသာစွာသိခွင့်ရခဲ့ပါတယ်။ယေရှုခရစ်တော်ကိုအပြစ်ကနေခွင့်လွတ်ဖို့ရန်နဲ့ကယ်တင်ရှင်အဖြစ်လက်ခံကြောင်းခေါ်ဖိတ်ဆုတောင်းခဲ့တာကိုအဲ့ဒီအချိန်ကျမှသူကသိခွင့်ရခဲ့ပါတယ်။ယခုအခါမှာတော့ Les နဲ့ Ruby တို့ဟာ Les ကတင်ချင်းစိတ်ချမှု ရရှိခဲ့ခြင်းအတွက်နေ့စဉ်ချီးမွမ်းနိုင်ခဲ့ကြပါတယ်။အနှစ်80ပြုခဲ့တဲ့ကောင်းမှုများနဲ့ဖျားเจ้าမှန်မှန်တက်ခြင်းဟာလက်စကိုကောင်းကင်နိုင်ငံကိုမပို့ပေးနိုင်ပါဘူး။ယေရှုခရစ်တော်ကိုယုံကြည်ခြင်းလမ်းတစ်ခုကသာပို့ဆောင်ပေးနိုင်မှာဖြစ်ပါတယ်။အသက်တာမှာအပြစ်များကနေကင်းလွတ်ခွင့်၊ကယ်တင်ခြင်းအခွင့်ကိုရရှိဖို့အတွက်တေချာပြီလား။မတေချာသေးရင်တော့စဉ်းစားပါ။ကယ်တင်ခြင်းဆုကျေးဇူးဟာစူးစမ်း၍ရယူခြင်းမဟုတ်ပါဘူး။လက်ခံ၍ရရှိခြင်းအကြောင်းပြောပြရစေ။ဒီအကြောင်းနဲ့ပတ်သက်တဲ့ဝိညာဉ်အသက်တာအတွက်မှတ်သားစရာအချက်များကိုမျောလင်းစရာလူငယ်ကဘာအစီအစဉ်တို့ဆက်သွယ်ခြင်းဖြင့်သိရှိနိုင်မှာဖြစ်ပါတယ်။